ယ်မဲ့တွေမဖြစ်အောင်ရွက်ောက်ပွဲကော်မရှင်ကိုပြောပြစေခြင်းနဲ့လို့စာပေးပို့လာတာတွေကိုပြောပြပေးပါမယ်။မကွေးတိုင်းပွင့်ဖြူမြို့နယ်ပေါကုံးအုပ်စုကန်လှမဲယုံမှာ29ရက်နေ့ကကြိုတင်မဲပေးပါတယ်။မဲယုံမှုတွေကဘောပင်နဲ့ချစ်ပြီးပေးရမယ်ပြောလို့မဲပြင့်မဲ့နေရာမှာလည်းဘောပင်ကိုလည်းထားပေးပါတယ်။ညနေလဲရောက်တော့မဲပုံးပိတ်တော့ဘောပင်နဲ့ပေးထားတဲ့မဲကပယ်မဲဆိုပြီးပြောပါတယ် RFA ရေးဆိုပြီးတင်းတင်းထွေးဆိုတဲ့အကောင့်ကနေပေးပို့လာပါတယ်။နောက်တစ်ခုကလည်းကရင်ပြည်နယ်ဖမ်းမနေထိုင်ပြီးရန်ကုန်မြို့ကိုရောက်နေတဲ့အတွက်ပုံစံ15လျှောက်ကြိုတင်မဲ့ပေးခဲ့တဲ့သူတယောက်ကနေပြီးဆက်သွယ်ပြောကြားလာတာပါပြီးခဲ့တဲ့24ရက်နေ့ကဗဟန်းမြို့ရွေးကောက်ပွဲကော်မရှင်ရုံးမှာမဲပေးတာပါမဲယုံတာဝန်ရှိတဲ့သူတွေကအပြင်စာအိတ်အကြီးကိုပဲကော်နဲ့ပိတ်ခိုင်းပြီးစာအိတ်အသေးလေးတွေကိုပိတ်ဆရာမလိုဘူးပြောလို့အပြင်စာအိတ်ကိုပဲတေချာလေးပိတ်ပြီးပေးခဲ့ပါတယ်ဒါကြောင့်မဲစာအိတ်တွေပွင့်နေတာကသက်ဆိုင်ရာရွေးကော်ရဲ့တာဝန်မှာဒါကိုပယ်မဲ့တွေဖြစ်တယ်ဆိုရင်မတရားပါဘူးမဲယုံမှုလက်မှတ်ကလည်းကြိုတင်မဲ့ဖြစ်လို့မပါဘူးလို့ပြောတယ်မဲစာရွေးရဲ့နောက်မှာဒစိတ်တုံးနဲ့လက်မှတ်ရရင်ပြီးတယ်မဲဒစိတ်တုံးထုစရာမလိုဘူးဘောပင်နဲ့အမှန်ချင်းရပြီဆိုပြီးတေချာချစ်ခဲ့တာပါပြီးတော့အဲ့ဒီစာအိတ်တွေကိုမဲယုံတာဝန်ရှိတဲ့သူတွေစီကိုဒီတိုင်းပေးခဲ့ပါတယ်ထည့်ရမယ်မဲပုံလည်းမရှိပါဘူးဒါကြောင့်ရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဖွဲ့အစည်းတွေမှာတာဝန်ရှိပါတယ်ကျမတို့ရဲ့မဲတွေပယ်မဲမဖြစ်အောင် RFA ကနေပြောပြပါဆိုပြီးပြပို့လာတာပါရှင်မန္တလေးတိုင်းဒေသကြီးမိုးကုံမြို့ကပြည်သူတွေမှတ်ပုံတင်လုပ်တဲ့နေရာမှာအဆင်မပြေဖြစ်နေတာကိုပြောလာတာရှိပါတယ်မှတ်ပုံတင်လုပ်တဲ့နေရာမှာဒုက္ခရောက်နေပါတယ်နိုင်ငံသားတွေမှတ်ပုံတင်ရှိရင်မဲပေးနိုင်ဖို့အတွက်မှတ်ပုံတင်လုပ်ပေးဖို့ကိုဒေါအောင်ဆန်းစုကြည်ကလောဘကကိုမှားထားတယ်လို့သိရပါတယ်ဒါပေမဲ့အခုချိန်အထိမှတ်ပုံတင်လုပ်နေတာတွေမရသေးပါဘူးနဝကကဖုန်းခေါ်လို့ရုံးကိုသွားတော့လဲမှတ်ပုံတင်လို့ရင်ငွေ4000ပေးရမယ်ဆိုပြီးပြောပါတယ်ငွေ4000ကနေပြီးတော့ကို6000အထိပေးရတဲ့သူတွေကတော့မှတ်ပုံတင်နေရကြတယ်အခုချိန်ကာလမှာအလုံးမရှိစားဖို့တောင်မလုံလောက်နေတာမှတ်ပုံတင်လို့ရင်ငွေတောင်းဖို့ညွှန်ကြားထားသလားဆိုတာကိုသိချင်ပါတယ်တောင်းရင်လဲ9000 1000လောက်တော့တောင်းပါအရင်3ခေါက်ချိုးတော့ကလဲမှတ်ပုံတင်ကိုပြန်လဲလို့မရသေးပါဘူးဒါတွေကိုနိုင်ငံတော်တာဝန်ရှိတဲ့သူတွေသိစေချင်ပါတယ်ဆိုပြီးကျော်စိုးခိုင်ဆိုတဲ့အကောင့်ကနေပြပို့လာတာပါရှင်ရန်ကုန်တိုင်းလှဲကူးမြို့နယ်ပါစလာ1အင်းတိုင်းတဝန်းနဲ့ကတပ်သားတွေအစားအသောက်ဝယ်ယူဖို့အခက်အခဲဖြစ်နေတာကိုဆက်သွယ်ပြောကြားလာတာရှိပါတယ်တဝန်းနဲ့မှာပိုးတွေ့လို့ကန့်တတ်နေမြေလုခဲ့ပါတယ်အဲ့ဒါအစားအသောက်ပစ္စည်းတွေကိုအပြင်ကနေဝယ်လို့မရဘူးမှားလို့လာပို့ရင်လည်းပြန်လွှတ်လိုက်ပါတယ်ကန့်တတ်ကာလနှစ်ပတ်ပြည့်တာလဲဒီအတိုင်းပဲဆက်ရှိနေပါတယ်ဒါကြောင့်အစားအသောက်အခက်အခဲဖြစ်နေပါတယ်ဆိုပြီးဆက်သွယ်လာတာပါရှင်
ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ဦးမြို့ဇေယဝတီကျေးရွာမှာအိမ်အောင်စု150ကျော်ရှိပါတယ်။ရွာထဲမှာနေအိမ်တွေကလည်းကျက်တန်းနေပါတယ်။တခြားရွာနားဆက်မြေနေရာတွေကိုလည်းမြေရှင်တွေကမရောက်တော့ဒုက္ခရောက်ကြရပါတယ်။လူဦးရေကတိုးလာတော့နေအိမ်တွေကကျက်လာပြီးရန်တွေလည်းခဏခဏဖြစ်ပါတယ်။မြေရှင်တွေစီကဝေပြန်တော့လဲအဆမတန်ဈေးတွေတောင်းပါတယ်ဒါကိုသက်ဆိုင်တဲ့လူကြီးတွေသိစေချင်ပါတယ်ဆိုပြီးချင်းမင်းဆိုတဲ့အကောင့်ကနေပြပို့လာတာပါရှင်မြန်မာနိုင်ငံအစိုးရအဖွဲ့ဝင်တွေရခိုင်တက်တော် AA ကတာဝန်ရှိတဲ့သူတွေနဲ့ရခိုင်ပြည်သူတွေသိစေချင်ပါတယ်ဆိုပြီးဆက်သွယ်လာတာကတော့ပုံနှကျွန်းမြို့နယ်ကြေးရွာတရွာကပါနိုင်ငံတော်အစိုးရကနေကြေးရွာသူကြေးရွာသားတွေအတွက်ကိုဗစ်ထောက်ပံ့ငွေ66သိန်းကျော်ပေးတာကို AA နာမည်သုံးပြီးဖျက်ဆီးထားတဲ့သူတွေရှိပါတယ်ဒါကိုကြေးရွာကလူတွေကမကျင်တတ်လို့ရွာလုံးကျွအစည်းအဝေးတွေလုပ်ပြီးတောင်းပါတယ်သူတို့တွေကအေးအေးရိတ်ခါအဲ့တော့မို့မပင်းနိုင်ဘူးတိုင်ကျင်းတဲ့နေရာတိုင်ရဲလေဖမ်းမရတက်ကလည်းဖမ်းမရဘူးဆိုပြီးချင်းချောက်ပါတယ်ဒါကိုသိအောင်ပြောပြပါဆိုပြီးကြော်ကိုဆိုးတဲ့အကောင့်ကနေပြပို့လာတာပါမန္တလေးတိုင်းတပိတ်ချင်းမြို့နယ်အင်းတဲကြေးရွာအုပ်စုနှစ်ကျောင်းတောက်ကြေးရွာအတွက်နိုင်ငံတော်ကပေးထားတဲ့ထောက်ပံ့ငွေတွေကိုလည်းအလွဲသုံးစားလုတ်ခံနေရပါတယ်ဆိုပြီးပြောလာတာရှိပါတယ်အဲ့ဒီထောက်ပံ့ငွေပထမအဆုံးပေးလာတော့ကနိုင်ငံတော်ကိုပြန်လှူပါတယ်ဆိုပြီး Facebook မှာ post တင်တယ်။နောက်တစ်ခါကျတော့အထက်ကချမပေးတော့ဘူးဆိုပြီးရွာကလူတွေကိုပြောတယ်။တစ်ဖက်မှာကျတော့တယောက်ကို2000လုံးနဲ့3ငါအတွက်6000ကိုကျေးရွာအိမ်အောင်စု50ဆင်းနဲ့လက်မှတ်ထိုးပြီးထုတ်ထားတယ်။ဒါကိုရှင်းခိုင်းတော့တိတိကျကျမရှင်းပေးဘူး။နေပြည်တော်အထိတိုင်ပင်မဲ့လည်းမထူးကြလို့ RFA ကိုဆက်သွယ်ရတာပါတယ်ရှင်။
RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါလာအိုနိုင်ငံကမြန်မာနိုင်ငံသားတွေအနိုင်ကျင့်ခံနေရတယ်ဆိုပြီးပြောလာတာလည်းရှိပါတယ်လာအိုနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေနေတဲ့နေရာမှာအပြစ်ပေးရိုက်နှက်ခံနေရပါတယ်ဒါတွေကိုမြန်မာတန်ရုံးကနေဖြေရှင်းပေးစေချင်ပါတယ် သူတို့နိုင်ငံအခွန်များများရအောင်အချိန်တိုင်းမြန်မာအလို့သမားတွေအပေါ်မှာဖိအားပေးနေပါတယ်ဆိုပြီးမြန်မာနိုင်ငံသားများစီလုံးရေးကော်မတီဆိုတဲ့အကောင့်ကနေပေးပို့လာတာပါရှင်။မန္တလေးတိုင်းစင်ကူးမြို့နယ်ထုံးကြီးအုပ်စုနဲ့ရွှေတုံးအုပ်စုနှစ်ခုကြားမှာဖျဲဆိုင်တဲ့လုပ်ငန်းရှင်အဖွဲ့တစ်ခုရှိတယ်။အဲ့ဒါကတရုတ်နိုင်ငံသားတွေလို့ထင်ပါတယ်။အဲ့ဒီမှာအလို့လုံနေတဲ့အလို့သမား100ကျော်လောက်ရှိပါတယ်။ဂျွာနီနာကဂျွာသားတွေပါ။အုပ်စုဖွဲ့ပြီးစကားပြောတာလက်မစေ့တာနှာခေါင်းစီးမတက်တာတွေကြောင့်ပိုးကူးဆန့်ဖို့အရမ်းများပါတယ်။အဲ့ဒါကြောင့်မို့လို့အုပ်စုလူကြီးတွေကိုတိုင်နေတိုင်တော့လာကြည့်တယ်။ဒါပေမဲ့အရေးယူဆောင်ရွက်တာတော့မရှိတာကြောင့်ကျန်းမာရေးဝန်ကြီးဌာနကအကူအညီဖြည့်ရှင်းပေးစီကြပါတယ်ဆိုပြီးပန်းချစ်သူဆိုတဲ့အကောင့်ကနေဆက်သွယ်လာပါတယ်ရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာကဏ္ဍအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်လဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါအောင်။ RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။RFA ပြည်သက်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။